တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာကုညီပြရစီလို့ဆိုလိုက်ရင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုရည်ညွှန်းနေဆိုတာခလျော်လူကြီးပါအလွယ်တကူသဘောပေါက်ကြပါလိမ့်ဒါပေမဲ့နှစ်ပေါင်းများစွာဖြတ်သန်းလာခဲ့တဲ့ခစ်စနစ်ဆိုအောင်မှာကုညီပြရစီဆိုတဲ့ရဲတပ်ဖွဲ့ရဲ့ဆောင်းဖို့ဟာလှောင်ပြောင်စရာပြက်လုံးတစ်ခုဖြစ်သွားခဲ့ရတာကတော့အကြီးတန်းအယုတ်ဆိုးစေပါလိမ့်အခုလိုတရားဥပဒေစိုးမိုးမှုရော်ရဲပြီးရာဇဝတ်မှုကနေစိုးဝါထုပြောလာတဲ့ခေတ်ကာလမှာပြည်သူတွေအတွက်တေးရရှင်ရေးအခြေအနေမှာအာကူအထားစရာအဖြစ်အနည်းဆက်ဆုံးစဉ်းစားမိတာကပြည်သူရဲတပ်ဖွဲ့ပဲဖြစ်ပါလေ။ပြောင်းလဲလာတဲ့ဒီမိုကရေစီခေတ်စနစ်အောက်မှာရဲတပ်ဖွဲ့ကိုခေတ်နဲ့အညီပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေပြီမဲ့ငါးလောင်းမြိုင်လူသက်မှုလဲလက်သက်မပေါ်လေးလောင်းမြိုင်လဲတရားခံမမိမွေးရေးစေဝါးတွေအမြောက်များဖမ်းဆီးမိပြီဆိုရင်လဲပိုင်ရှင်ကိုမဖော်ထုတ်နိုင်တဲ့ဖြစ်ရတဲ့ဟာပြည်သူတွေရဲ့ယုံကြည်အားထားမှုကိုပြက်ပြားစေတယ်လို့လေးလာသူတွေကရှုမြင်ကြပါလေ။ရန်ကုန်မြို့ကအသက်45နှစ်ခန့်အရွယ်အမျိုးသားတဦးကဆိုရင်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့အရေးပေါ်ဆက်သွယ်ရေးတယ်လီဖုန်းနံပါတ်ဖြစ်တဲ့199ကိုသူ့ရဲ့ဘဝတစ်လျှောက်လုံးမှာတစ်ချိန်တစ်ခါမှမဆက်သွယ်ဘူးလို့ဆိုပါတယ
်။အခုချိန်ကြီးကျော်တစ်ခါမှတော့တစ်ခုပြောင်းလီလောက်နေပါတယ်ပေါ့ဗျာ။တစ်ခုဖြစ်လို့ကျွန်တော်ဘဝနဲ့တစ်ခါမှမဆက်ဘူးသေး။ဆက်မဲ့ချိန်ကြတယ်တော့လေမအားတာနဲ့တော့ယုံကြည်စိတ်ချမှုပေါ့ဗျာ။ဆိုတမျိုးကြီးပေါ့သလား။ဖွဲ့စည်းနေပေါ့လေ။လုပ်ပေးနိုင်တယ်ပြုမယ်ဆိုတာတည်းကျွန်တော်မှအဲ့အဲ့စိတ်ခံစားချက်ကနည်းတော့ကြီးပါဗျာ။ဘယ်လိုမျိုးကျွန်တော်ဒီမှာရှိနေတာဟာဝမ်းနဲ့ကိုလက်ဆက်လိုက်လို့ဘယ်လိုပြဘယ်လိုလာသွားတာမကြောက်ဘူးကျွန်တော်တောင်းဝင်ချင်ပါ။တကယ်အဲ့ဒါတော့တော်တော်ထူးကန်းတယ်ဗျာ
။အတိုက်ခံဒီမိုကရေစီခေါင်းဆောင်အဖြစ်ရည်တည်လာခဲ့သူဒေါအောင်ဆန်းစုကြည်အနေနဲ့နေအင်ကျချုပ်ကလွတ်မြောက်လာခြင်းကဆက်လို့အာဏာရပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့ဒီကနေ့အချိန်ထိအလေးထားပြီးတောက်လျှောက်ပြောလာခဲ့တာတခုကတရားဥပဒေစိုးမိုးရေးပဲဖြစ်ပါလေ
We have had no rule of law in Burma over the last 50 years
တရားဥပဒေစိုးမိုးရေးလို့ပြောဆိုလိုက်ရင်ပြည်သူတွေရဲ့မျက်စိထဲမှာအရင်ဆုံးပြင်းမြင်မိကြတာကလည်းရဲတပ်ဖွဲ့ပဲဖြစ်ပါလေတပ်မတော်ရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ရဲတပ်ဖွဲ့ကိုတပ်မတော်ကပြောင်းရွှေ့လာတဲ့အရာရှိတွေကပဲနှစ်ပေါင်းများစွာကြီးကြပ်ကုတ်ကဲနေကြတာဖြစ်ပါလေ။ရဲတပ်ဖွဲ့ပေါ်ပြည်သူတွေအယုံကြည်ကြဆင်းသွားကြရတာဟာလေရဲပညာရဲကျင့်ဝတ်စည်းကမ်းဥပဒေတွေကိုမသိနားမလဲပဲအုတ်ချုပ်လာခဲ့သူတွေကြောင့်လို့တုံ့သက်သူတွေကလည်းထောက်ပြကြပါလေ။ပြည်သူလွတ်တော်ကိုယ်စားလှယ်ဦးပါရှင်ကတော့ရဲတပ်ဖွဲ့ပေါ်ပြည်သူတွေရဲ့ယုံကြည်မှုအားကောင်းလာအောင်ဥပဒေတွေပြဋ္ဌာန်းပြုပြင်ရမယ်လို့ဆိုပါလေ။
ဒါဒီမောင်မြင်ဒါတော့အဓိကတော့ဒီရဲတပ်ဖွဲ့ကိုကြီးကြပ်တဲ့လူတွေမှာတာဝန်အရှိဆုံးပဲအဓိကရဲချုပ်ပေါ့သူကတမတော်ရဲ့အုပ်ချုပ်မှုအောက်မှာထည့်ထားတဲ့သဘောရှိရလေအခုဒီတော့လက်နဲ့ကင်ဖွဲ့စည်းရအောက်မှာဆိုရဲနဲ့စစ်သားတွေကမတူဘူးစစ်သားတွေကပင်မပါမယ်ရဲသားတွေကပိုးပြီးတော့စိတ်ဆင်းရဲရအဲ့လိုအလုပ်တွေကိုလုပ်ဖို့ကိုတီးတီးတန်းတန်းကိုလေ့ကျင့်ပေးရမှာဒါပေမဲ့ဒီစေဆွေရဆဲဆဲလက်ထက်မှာကစစ်သားတွေကဥဆောင်ပြီးလောက်လာတဲ့အလေးအကျင့်တွေကအခုထက်ကြီးရှင်သန်တော့ပဲဒီရဲတပ်ဖွဲ့ကိုပြည်ကြားရှင်သန်ခွင့်ပေးရမယ်အဲ့လိုရှင်သန်ခွင့်ပေးဖို့ဆိုတာလေတပ်မတော်ကောင်းဆောင်ဒီမှာလဲဒါဒီပြိုးထောင်ပေးရမယ်သူတို့ကိုတိုင်ကလူလူလားလားရှိဖို့လူတယ်အဲ့လိုလူလူလားလားရှိတယ်ဆိုတာကပစနဲ့ပြောလို့မရဘူးဥပဒေကိုပြင်ရမှာအဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တာ
တမရဦးသိဆိုင်အစိုးရလက်ထက်ဒီမိုကရေစီအပြောင်းအလဲတွေစတင်လှုပ်ဆောင်လာခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးလုပ်ဖို့အဓိကပံ့ပိုးပေးလာတဲ့အဖွဲ့အစည်းက EU ဥရောပသမဂ္ဂပဲဖြစ်ပါတယ်2023ခုနှစ်နိုဝင်ဘာလကစလို့ဒေါ်လာ10တန်းကျော်သုံးစွဲပြီးသင်တန်းအကူအညီတွေပေးရလာခဲ့တာပါဒါပေမဲ့2015မတ်လကလက်ဗရန်မြို့မှာဖြစ်ပွားခဲ့တဲ့ကျောင်းသားဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့ရဲ့ရိုက်နှက်ဖြိုခွင်းခံမှုကအယုတ်ဆိုးအကြီးတန်းစေခဲ့တယ်ပါ။အဲ့ဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ပေါ်ပြည်သူတွေရဲ့ညှဉ်းပန်းမှုကြီးထွားလာစေခဲ့တယ်လို့ EU ဥရောပသမဂ္ဂအဖွဲ့ရဲ့တင်နန်းမေးကူညီထောက်ပံ့မှုတွေပေါ်မှာလည်းအလုံးမဖြစ်ဘူးဆိုတဲ့အထိဝေဖန်ထောက်ပြမှုတွေပြင်းပြင်းထန်ထန်ပေါ်ထွက်လာစေခဲ့ပါတယ်။အဲ့ဒီလိုဆိုရင်ရဲတပ်ဖွဲ့ကိုပြည်သူတွေယုံကြည်မှုအားကောင်းလာအောင်ဘလို့ပြုပြင်မလဲဆိုတာမေးခွန်းထုတ်เสียဖြစ်လာပါလေမြန်မာနိုင်ငံမှာဒီကနေ့ပေါ်ပေါက်နေတဲ့ပြဿနာအလုံးရဲ့ရေတောက်မြေဟာဒီမိုကရေစီမကြတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကြောင့်လို့တိုင်းရင်းသားပြည်သူတရက်လုံးကလက်ခံထားကြတယ်လို့အခုဆိုရင်ပင်လုံးညီလာခံကြီးကတဆင့်ဒီမိုကရေစီကြတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးပြည်ထောင်စုတက်မတော်ကြီးဖြစ်ပေါ်လာရေးအတွက်ဦးတည်ကြိုးပမ်းနေခြင်းလည်းဖြစ်ပါတယ်တက်မတော်ကိုအယက်သားထိန်းချုပ်မှုအောက်မှာမထားရှိနိုင်သေးသေးဒီမိုကရေစီပြည်ထောင်စုတက်မတော်ဖြစ်လာဖို့မလွယ်ကူနိုင်သလိုတက်မတော်ကိုတောင်မပြုတ်ပြင်နိုင်သေးတဲ့အခုလိုကာလမှာတက်မတော်ရဲ့ထိန်းချုပ်မှုအောက်ကရဲတပ်ဖွဲ့ကိုပြုတ်ပြင်နိုင်ဖို့ဆိုတာကရောဘလောက်ထိလွယ်ကူနိုင်မလဲဆိုတာမေးခွန်းထုတ်စရာတစ်ခုဖြစ်နေပြန်ပါလေ ပြည်သူလူထုကိုယ်စားလှယ်ဥပရှိန်ကလည်းဒီအချက်ကိုသဘောတူပါတယ်
ဒါကစိတ်ကူးရင်ဒါပဲရှိမယ်။နံပါတ်1ကိုမပြင်ပဲနဲ့နံပါတ်2ကိုပုံလို့ပြင်လို့ရမယ်
။ရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေပါဝင်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုဘယ်လိုပြုပြင်နိုင်မလဲဆိုတာဗတ်စုံနောက်ဆုံးကတင်ပြနိုင်ဖို့တပ်ဆိုင်ရာပြည်ထရေးဌာနနဲ့ရဲတပ်ဖွဲ့ဌာနချုပ်ကို RFA ကဆက်သွယ်ခဲ့ပြီးမြဲတာဝန်ခံဖြေကြားမယ်သူကမရှိသလောက်ဖြစ်နေပါတယ
်။အဲ့ဒါတွေကတော့ပြောလို့မရဘူးပြရတော့ပြောတဲ့ဌာနရှိတယ်အဲ့ဒါအဲ့ဒါကမေးလိုက်နော်။
ဆရာအဲ့ဒါကကျွန်တော်ဌာနမကန်ဘူးကျွန်တော်ခုစီဝေးခေါ်လို့ပါဆရာဟိုအားကြီးခေါ်နေလို
့ဩဟုတ်ကဲ့ပါဆရာဟုတ်ကဲ့ဘယ်ဌာနကိုဆက်ရမှာလဲအရင်သမရဦးသိစိတ်စိုးရလက်ထက်ကမြန်မာနိုင်ငံရဲတပ်ဖွဲ့မှာရဲမှုချုပ်ဝင်းကောင်ရဲမှုချုပ်သူရဘုံနီရဲမှုချုပ်စိုးမြိုင်းစားတဲ့ပုံကိုယ်တွေကတရဲမီဒီယာတွေကိုရဲရဲဝံ့ဝံ့တာဝန်ယူဖြေဆူခဲ့ဘူးကြတာရှိတဲ့အတွက်အခုဆိုရင်ပွင့်လင်းမြင်သာမှုအပိုင်းမှာပါဆုတ်ယုတ်အားနည်းသွားတာကတော့အမှန်ပဲဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ